Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဩဂတ်လ28ရက်ဗုဒ္ဓဘူးနေ့ညနေပိုင်းရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင
်။ Okay ပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုမဲအေးတန်နာကျော်နဲ့အတူပူရဲတင်ဆက်ပေးပါမှာ။ဒီကနေ့ထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံမှာလူသားမျိုးနွယ်စုအပေါ်ရာဇဝတ်ပြစ်မှုတွေကျူးလွန်နေကြတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်တာ။နောက်ယူကရိန်းအရေးဖြစ်ရှင်းဖို့နှစ်နိုင်ငံခေါင်းဆောင်တွေတွေ့နေချိန်မှာပဲရုရှားစစ်ကားတွေယူကရိန်းနယ်စပ်ဖြတ်ကျော်ဝင်ရောက်လာတာစတဲ့သတင်းတွေကိုတင်ဆက်ပေးမှာပါမဆုမုံရေ
။ဟုတ်ကဲ့ပါကိုအောင်ရေ။ဒီညနေခင်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့ရှမ်းပြည်နယ်ကကြေးရွာတွေနားမှာအစိုးရစစ်တပ်ကတက်ဆွဲထားလို့တက်ပြန်ပြီးတော့စုပ်ပေးဖို့ဒေသခံရွာသားတွေကသမရကိုတောင်းဆိုစာပေးဖို့တဲ့သတင်းနောက်လယ်သမားအများစုဒီနှစ်အတွင်းမှာရာသီဥတုဒဏ်နဲ့တိနှံပျက်စီးမှုအပါအဝင်အမတော်ချင်းဝေမရတဲ့အခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေကြရတဲ့အကြောင်း
အဲ့ဒီချင်းတွေကအကူရုပ်တောင်းတရဘူးဒို့ဥတုမှလို့ဘလို့ခက်ခဲကြီးနေတယ်ဆိုတော့အကူရီတီစိုက်ပြီးချင်းနေရသေးဘူးလုံးဝရနေကြတော့နိုင်ငံတော်အနေနဲ့ရော
မကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်တစ်ဆက်ထဲမှာပဲမန္တလေးတိုင်းစင်ကူဘက်မှာတက်သိန်းလေယာမြေတွေပြန်ရဖို့စ조사တဲ့တောင်သူလေသမားတွေနဲ့အာနာပိုင်တွေကြားတနက်နဲ့ပြစ်ခတ်တဲ့အထိအကြမ်းဖက်ပြိပခါတွေဖြစ်ပွားခဲ့တာစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးသန္ဓာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
စီးရီးယားနိုင်ငံမှာအစိုးရနဲ့အစိုးရကိုဆန့်ကျင်တိုက်ခိုက်သူတွေနှစ်ပတ်စလုံးကရှေ့တန်းစစ်မျက်နှာမှာမရေတွက်နိုင်တဲ့လူသားမျိုးနွယ်စုအပေါ်ရာဇဝတ်ပြစ်မှုတွေကျူးလွန်နေကြတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဗိုလ်တော်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာစီးရီးယားအရေးကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ကစီးရီးယားနိုင်ငံတွင်းကစစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့ပြည်ပခါတွေဟာစီးရီးယားနယ်နိမိတ်ကိုကျော်လွန်ပြီးနိုင်ငံတကာအဝန်အဝိုင်းထိရောက်ရှိလာတဲ့အကြောင်းထောက်ပြထားပါတယ်။ဒီကော်မရှင်ဥက္ကဋ္ဌပေါ်လိုဆာဂျီယိုပညာရိုးက IS Islamic စစ်သည်ကြော်တွေထိန်းချုပ်ထားတဲ့စီးရီးယားအရှေ့ပိုင်းအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းနယ်မြေတွင်းမှာနေထိုင်ကြတဲ့သူတွေအတွက် NDA ရှိနိုင်တဲ့အကြောင်းကိုလည်းပြောဆိုပါရတယ်။ဒီဒေါ်တွင်စီးရီးယားနိုင်ငံမှာစစ်သည်ကြော်တွေနဲ့အတူတိုက်ခိုက်နေသည်လို့ယူဆရတဲ့အမေရိကန်နိုင်ငံသားသေဆုံးသွားတဲ့အကြောင်းသမ္မတအင်ဗီရောကအတည်ပြုပြောဆိုပါရတယ်။ Douglas McCain စီးရီးယားနိုင်ငံမှာရှိနေတယ်ဆိုတာကိုအမေရိကန်အရာရှိတွေကသိရှိထားခဲ့တဲ့အကြောင်းအင်ဗီရောအမျိုးသားလူညိုရေးကောင်စီပြောခွင့်ရအမျိုးသမီး Kathleen Hayden ကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အစ္စလာမ်စစ်သည်ကြအဖွဲ့တွေကိုတိုက်ခိုက်ရမှာစီးရီးယားနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်မှာအစီအစဉ်မရှိဘူးလို့လည်းသမ္မတအင်ဗီရောကမနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။သမ္မတအာဆက်အစိုးရကိုအမေရိကန်ကအတိမတ်မပြုသလိုဒီမူဝါဒကိုပြောင်းလဲဖို့အစီအစဉ်မရှိဘူးလို့အင်ဗီရောပြောခွင့်ရဂျော့ချ်အာနက်စ်ကပြောဆိုခဲ့တာဖြစ်ပါတယ
်။အစ္စရေးနဲ့ပါလက်စတိုင်းကြားရက်အကန့်အသတ်မရှိအပြည့်ခက်ရက်စဲရေးသဘောတူညီချက်အသစ်စတင်ခဲ့ပြီးတော့ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့တနေ့လုံးအခြေအနေတွေတည်ငြိမ်နေပါတယ်။မနေ့ကညနေပိုင်းမှာဒီသဘောတူညီချက်အစတင်အသက်ဝင်သလိုဂါဇာလမ်းမတွေပေါ်မှာပါလက်စတိုင်းတွေပျော်ရွှင်ခဲ့ကြပြီးတော့တချို့ကတော့ကောင်းကင်ယံကိုတပ်နှက်တွေပစ်ဖောက်ပြီးတော့ပျော်ရွှင်မှုပြခဲ့ကြပါတယ်။ Hamas အဖွဲ့ကအစ္စရေးတောင်ပိုင်းကို rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့အစ္စရေးဘက်ကလည်းလေကြောင်းထိုးစစ်ဆင်မှုတွေနဲ့နှစ်ဖက်တိုက်ခိုက်မှုတွေစတင်ခဲ့တဲ့ဇူလိုင်လအစောပိုင်းကစပြီးတော့ပါလက်စတိုင်း2100ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ Israel ဘက်ကတော့စစ်သားအများစုအပါအဝင်လူ66ယောက်69ယောက်တည်ဆုံးခဲ့ရပါတယ်။အပြစ်ခက်ရစဲတဲ့သတင်းအတွေ့အစ္စရေးတောင်ပိုင်းဒေသမှာနေထိုင်ကြတဲ့ဒေသခံတွေကလည်းကြိုဆိုခဲ့ကြတာပါ။ဒါမဲ့လည်း Hamas နဲ့တခြားဂါဇာမှာရှိတဲ့အစ်သေးကြွားတွေဘက်ကနေတိုက်ခိုက်မှုတွေပြန်ဆလာမှကိုစိုးရိမ်မှုတွေကတော့ရှိနေသေးပါပဲ။တိုက်ခိုက်မှုတွေအဆုံးသတ်ဖို့အချိန်အကြာကြီးတောင်းဆိုလာနေခဲ့တဲ့အမေရိကန်ပြည်အောင်စုကအခုသဘောတူညီချက်ကိုအခိုင်အမာထောက်ခံတဲ့အကြောင်းပြောဆိုပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာယာယီအပြစ်ခက်ရဲစဲမှုတွေတော်တော်များများရှိခဲ့ပေမဲ့လည်းသဘောတူညီချက်သက်တမ်းကုန်ချိန်တိုင်းမှာတိုက်ခိုက်မှုတွေပြန်ပြီးတော့ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင
်ရုရှားဘက်ကစစ်ဖက်သုံးကားတချို့ယူကရိန်းအရှေ့ဘက်ကိုဝင်ရောက်လာခဲ့တယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရကပြောဆိုလိုက်ပါတယ်ရုရှားလူလာသူခွထွက်ရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့တိုက်ပွဲတွေဖြစ်နေတဲ့ဒေါညန့်စ်မြို့တောင်ပိုင်းမှာဒီရုရှားစစ်ကားတွေကိုတွေ့တာဖြစ်တယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရကပေါ်တူနီမှာပြောဆိုလိုက်ပါတယ်။နေဆက်ကျော်လာတဲ့ရုရှားစစ်သားတချို့ကိုယူကရိန်းဘက်ကထိန်းသိမ်းလိုက်ပြီးနောက်တနေ့မှာဒီဆွဆွဲချက်ထွက်ပေါ်လာတာပါ။ပေါ်တူနီအစိုးရဘက်မှာတော့ယူကရိန်းအရှိချမ်းကပြည်ပခါတွေအဆုံးသတ်ဖို့ငြိမ်းချမ်းရေးအတွက်အခြေခံချက်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့သဘောတူညီမှုရခဲ့တဲ့အကြောင်းယူကရိန်းသမ္မတမစ္စ ပက်ထရိုပိုရိုရှန်ကိုကပြောဆိုပါရဲဒေတာရင်းခေါင်းဆောင်နေလက်တယောက်ကြားတဲ့နှစ်နာရီကြာတွေ့ဆုံဆွေးနွေးပွဲအပြီးမစ္စတာပိုရိုရှန်ကိုကအခုလိုပြောဆိုလိုက်တာပ
ါ Молох переговорів привели до певного результату можу сказати що логіка мирного
ညီညီလုပ်ငန်းစဉ်ပေါ်ကန့်ကွက်မှုမရှိပဲနောက်ဆုံးမှာတော့နိုင်ငံခေါင်းဆောင်တွေအားလုံးကထောက်ခံခဲ့ကြတယ်လို့ပြောနိုင်ပါတယ်ကျွန်တော်တို့တောင်းဆိုချင်တာကပထမဆုံးအနေနဲ့လက်နက်ကိုင်အုပ်စုတွေကတရားမဝင်ဖမ်းဆီးထားတဲ့ယူကရိန်းနိုင်ငံသားတွေလွတ်မြောက်ရေးသဘောတူညီချက်ရအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်အင်အားစု30စလုံးအဆက်အသွယ်မပြတ်ရှိနေဖို့ကိုလည်းသဘောတူညီခဲ့ပါတယ်ဖမ်းဆီးထားတဲ့တရားခံတွေပြန်လည်ပေးဖို့ကိုလည်းတိတ်မကြခင်မှာစတင်ဆောင်ရွက်မှာပါလို့မစ္စတာပိုရိုရှန်ကိုကပြောဆိုသွားတာပါရုရှားသမ္မတပူတင်ကတော့မော်စကိုအနေနဲ့ညီညီအစီအစဉ်ပေါ်ပူပေါင်းဆောင်ရွက်ဖို့လုံနိုင်တာတွေအားလုံးကိုလုပ်သွားမယ်ကြောင်းပြောပါရတယ်။ဒါပေမဲ့တပုံတွေနဲ့အပြစ်ခတ်ရစဲနိုင်မှုအတွက်ကတော့ယူကရိန်းအစိုးရပေါ်မှသာမူတည်ရဲဆိုပြီးပြောဆိုသွားပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအငင်းပွားနေတဲ့ဇွန်လဒုတိယအကြော်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ကုလသမဂ္ဂကကြီးကြပ်ပြီးတော့မဲစစ်ဆေးမှုတွေလုပ်နေတာကနေသူနှုတ်ထွက်တယ်လို့ရွေးကောက်ပွဲဝင်သမ္မတလောင်းအဗ်ဒူလာကပြောလိုက်ပါတယ်။မစ္စတာအဗ်ဒူလာရဲ့ပြောခွင့်ရသူနဲ့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒီကနေ့ပဲပြောလာတဲ့ဒီနှုတ်ထွက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံရဲ့တင်းတင်းမာမာဖြစ်နေတဲ့နိုင်ငံရေးအခြေအနေပိုပြီးတော့ရှုပ်ထွေးသွားစေတာပါမဲစစ်ဆေးသူတွေဟာမဲလိန်တွေကိုပြစ်ပယ်ဖို့ဆန္ဒမရှိဘူးဆိုပြီးတော့အခုလုပ်ငန်းစဉ်ဟာယုတ်တိမတန်ဘူးလို့အဗ်ဒူလာရဲ့အဖွဲ့ကအဝေဖန်ထားပါတယ်ဇွန်လ14ရက်နေ့မှာကျင်းပခဲ့တဲ့မစ္စတာအဗ်ဒူလာနဲ့အက်ရှရက်ဖ်ဂါနီတို့ကြားမှာရှင်ပြိုင်ခဲ့တဲ့တကြော့ပြန်ရွေးကောက်ပွဲကမဲပေါင်း၈သန်းကိုစစ်ဆေးနေတာနောက်ဆုံးအဆင့်ကိုရောက်ရှိနေပါပြီ။ကန်နဦးမဲရလက်တွေအရမစ္စတာဂါနီကမစ္စတာအဗ်ဒူလာကိုအနိုင်ရတာဖြစ်ပေမဲ့လည်းနှစ်ဦးလုံးကသူတို့နိုင်တယ်လို့ကြေညာနေကြတာပါ။တနင်္လာနေ့တုန်းကတော့အာဖဂန်နစ္စတန်ရွေးကောက်ပွဲကော်မရှင်ကမဲပေါင်း၄000နီးပါးထဲက82ပုံးကိုပယ်လိုက်တဲ့အကြောင်းကြေညာခဲ့ပါပြီ။အခုမဲစစ်ဆေးမှုတွေကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီရဲ့ဂျောင်းဝင်စစ်ဆေးမှုနဲ့ကုလသမဂ္ဂကြီးကြပ်မှုတွေကနေပြီးတော့ရရှိလာတဲ့ရလဒ်တစိုက်တစ်ပိုင်းဖြစ်ပါတယ်။အမေရိကန်အစိုးရကတော့ဒီလမကုန်ခင်မှာလုပ်ငန်းစဉ်တွေအပြီးသက်ပြီးတော့အာဖဂန်သမ္မတသစ်ကျန်းသစ္စာချိန်နိုင်မှုမျှော်လင့်နေတာဖြစ်ပါတယ်ရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American သတင်းတော့ Peter Theo Curtis ဟာ American ပြည်အောင်စုကသူ့ရဲ့အင်စီအင်ဂါနေမှာပြန်လည်ရောက်ရှိခဲ့ပါတယ်။ဆီးရီးယားအစွန်ရောက်အဖွဲ့တစ်ဖွဲ့ကသူ့ကို22လကြာဖမ်းဆီးထားခဲ့တာကနေပြန်လွှတ်ပေးခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာအိမ်ပြန်ရောက်လာခဲ့တဲ့အကြောင်းသူ့ရဲ့မိသားစုကပြောပါတယ်။ Israel နိုင်ငံ Tel Aviv မြို့ကနေထွက်လာပြီးတဲ့နောက် New Jersey ပြည်နယ် New York Liberty PP ဆိုင်ရာလေဆိပ်စီဒေသစံတော်ချင်းအင်ဂါနေနေ့လယ်ပိုင်းမှာသူရောက်လာခဲ့တယ်လို့ Curtis မိသားစုရဲ့ပြောခွင့်ရကပြောပါတယ်။ညနေပိုင်းမှာတော့သူ့ရဲ့မိခင်ဖြစ်သူ Nancy Curtis နဲ့ Boston မြို့က Logan အပီပီဆိုင်ရာလေဆိပ်မှာပြန်လည်ဆုံတွေ့ခဲ့ကြပါတယ်။ Boston မြို့သားအသက်45နှစ်အရွယ် Curtis ကို Sony အစွန်ရောက်အဖွဲ့တစ်ခုဖြစ်တဲ့ El Nasra တဦးကပြန်လွှတ်ပေးခဲ့တာပါ။2012ခုနှစ်မှာ Syria အရေးခင်းကိုတရင်ယူရင်ပြန်ပြီးဆွဲခံခဲ့ရတဲ့နောက် American တရင်တော့တဦးဖြစ်သူ James Foley ကတော့ပြီးခဲ့တဲ့တရင်ပတ်မှာအသက်ခံခဲ့ရပါတယ်။
ဒုတိယကမ္ဘာစစ်ကာလမှာဂျပန်ဆီယာဇဝိပြစ်မှုကျူးလွန်ခဲ့သူရာနဲချီကိုဂုံပြူတဲ့အခမ်းအနားတစ်ခုကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတတိပုဂ္ဂလသတင်းစကားပါခဲ့တယ်ဆိုတာကိုဂျပန်အစိုးရကအတည်ပြုပြောဆိုပါတယ်။ဝန်ကြီးချုပ်တယောက်အနေနဲ့မဟုတ်ဘဲနဲ့လက်ရှိအာဏာရပါတီအကြီးအကဲတယောက်အနေနဲ့အခုလိုမျိုးသတင်းစကားပါခဲ့တာဖြစ်တယ်လို့ဂျပန်အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကပြောပါတယ်။ဂျပန်နိုင်ငံအနောက်ဘက်ကိုရာဆန်အိုကော်နိုရီဖျားဖုန်ကြီးကျောင်းမှာပြခဲ့တဲ့လာကကျင်းပတဲ့အခမ်းအနားကိုဝင်းကြီးချုပ်ရှင်ဇိုအာဘဲကသတင်းစကားပါခဲ့တဲ့အကြောင်းကိုအစာဟိသတင်းစာမှာဒီကနေ့ဖော်ပြထားတာပါဒီကနေ့ဂျပန်နိုင်ငံမှာဖြစ်လာဖို့အတွက်အသက်ပေးပြီးတော့ဆွန့်လွတ်ခဲ့ကြသူတွေဖြစ်တယ်ဆိုပြီးတော့ဒီဆစ်ရဇဝတ်သားတွေတည်ဆုံခဲ့ရမှုအတွက်ဝမ်းနည်းရပါတယ်ဆိုပြီးတော့မစ္စတာအာဘဲပေးပို့ခဲ့တဲ့စာထဲမှာဖော်ပြတဲ့အကြောင်းအစာဟိသတင်းမှာဖော်ပြထားပါတယ်ဂျပန်ဆစ်အရာရှိတွေတက်ရောက်တဲ့အဲ့ဒီအခမ်းအနားမှာမစ္စတာအာဘဲရဲ့စာကိုဖတ်ကြားရင်းနဲ့ဒီအခမ်းအနားအစီအစဉ်သူတွေကလည်းအတည်ပြုပြောကြပါတယ်ဂျပန်စစ်ပွဲအတွင်းမှာတည်ဆုံခဲ့ရတဲ့သူတွေအတွက်ဂျပန်အရာရှိတွေကဂုဏ်ပြုတဲ့အတိုင်းမှာအမြဲတမ်းကွက်ကဲလာခဲ့တဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေဘက်ကတော့ဒီတစ်ချိန်မှာတစုံတရာမှတ်ချက်ပေးပြောလာတာမရှိသေးပါဘူးရှင်
လူခွေလှူရှားသူ3ဦးကိုထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်ဆိုရကဘီအန်အန်ဆိုရကိုပြစ်တင်ဝေဖန်လိုက်ပါတယ်။ရင်ကျော်ပိတ်ဆို့မှုနဲ့သူတို့3ဦးကိုဘီအန်အန်ကထောင်ဒဏ်တွေချမှတ်လိုက်တာပါ။နိုင်ငံရေးအကြီးအကဲဟောင်းတဦးစီကိုမော်တော်ဆိုင်ကယ်နဲ့စီတမ်းပြီးတွားရောက်လဲပတ်ခဲ့တာကြောင့်လူခွေလှူရှားသူ3ဦးကိုဒီနှစ်စောပိုင်းမှာဖမ်းဆီးခဲ့ပါတယ်။လူလူကြားငြိမ်ဝှက်ပြပြမှုထိခိုက်စေခဲ့တဲ့အတွက်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဒွန်သပ်ကတရားရုံးတရုံးမှာအင်္ဂါနေ့တုန်းကဒီလူခွေလှူရှားသူ3ဦးကိုအမိန့်ချမှတ်လိုက်တာပါလှူရှားသူ3ဦးတည်းကထင်ရှားသူတူဦးဖြစ်တဲ့ဘိုင်တီမင်းဟန်ကထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပါတယ်ကျန်2ဦးကတော့ထောင်ဒဏ်2နှစ်နဲ့2နှစ်ခွဲချမှတ်ခံခဲ့ရပါတယ်အစိုးရအပေါ်ဝေဖန်သူတွေမရှိအောင်ညေဝတ်ပြပြရေးဥပဒေကို BNN အစိုးရကတုံးနေတဲ့အပေါ်လွန်စွာစိုးရင်ပူပန်မိတဲ့အကြောင်းဟနွိုင်းမှာရှိတဲ့အမေရိကန်တန်ယုံကပြောဆိုပါတယ်တခြားနိုင်ငံရေးအကျဉ်းသားတွေနဲ့ဒီလူခွေလှူရှားသူ3ဦးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတန်ယုံကြေညာချက်ထဲမှာဖော်ပြထားပါတယ်
နိုင်ငံကငွေကြေးရန်ဝန်ငွေအဖွဲ့ IMF ရဲ့အကြီးအကဲဟာပြင်သစ်နိုင်ငံမှာဗန်နာရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတော့အခက်တိလိုက်စားမှုတစ်ခုကိုအရေးယူဖို့ပြက်ကွက်မှုနဲ့စုံစမ်းစစ်ဆေးခံနေရတယ်လို့ IMF အကြီးအကဲ Christine Lagarde ကပြောပါတယ်။ Miss Lagarde ကသူ့ဘက်မှာဆွဆွဲမှုဟာအခြေအမြစ်မရှိပါဘူး။ဒီစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အယူခံဝင်မယ်လို့ဗိုလ်တော်ဦးနဲ့ဒီကနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ရှင်
။ဗိုလ်တော်ဘူးနဲ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မရေးတနာကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA မြန်မာပိုင်းရဲ့ internet website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။ဒီကနေ့သတင်းဆောင်မတွေတင်ပြပေးမယ့်အထက်မြန်မာနိုင်ငံထဲကစံစဘာအခြေအနေနောက်တောင်းလူရသမားတွေရဲ့အခက်အခဲစတဲ့သတင်းတွေကိုဦးစားပေးတင်ပြပေးဖို့ရှိပါတယ်။အရင်ဦးဆုံးတော့ရှမ်းပြည်ဘက်ကတောင်းသူတွေဘလို့အခက်အခဲတွေကြုံနေရပါသလဲဆိုတာပြောပြပေးပါမယ်။ရှမ်းပြည်နယ်ကျေးသီးမြို့နယ်ဖားဆောင်ရွာမှာတက်ဆွဲထားတဲ့အစိုးရစစ်တပ်တွေပြန်လည်ဆုတ်ခွာပေးဖို့အတွက်ဒေသခံရွာသား300လောက်ကနိုင်ငံတော်သမ္မတဆီကိုစာရေးသားပေးပို့လိုက်ပါတယ်။ဒီလိုမျိုးစာပေးပို့တာကတော့စစ်တပ်ကကြေးရွာတွေမှာအခြေပြုပြီးတော့နေထိုင်တာကြောင့်ရွာသားတွေကအိမ်မပြန်ရဲသလိုလေယာဉ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေမလုပ်ကင်နိုင်တာကြောင့်လို့စာမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်ကျေးသီးမြို့နယ်ဖားဆောင်ရွာအနီးမှာလွန်ခဲ့တဲ့ဇွန်လကုန်ပိုင်းကအစိုးရတက်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇူလိုင်လအတွင်းမှာအစိုးရတက်တွေကဖားဆောင်ရွာအတွင်းမှာလာရောက်တက်ဆွဲနေခဲ့တာဖြစ်ပါတယ်ဒီလိုတက်ဆွဲထားတာကြောင့်ဖားဆောင်ရွာသား300နီးပါးဟာဖားဆောင်ရွာအနီးကဝန်ဒွားရွာဖုန်ကြီးကျောင်းမှာတွားရောက်ခိုးလုံနေထိုင်နေကြရပါတယ်အင်္ဂါနေ့ကတော့အစိုးရတပ်က2လလောက်တက်ဆွဲထားတာကိုပြန်လည်ဆုတ်ခွာပေးဖို့အတွက်ရွာသားတွေကနိုင်ငံတော်သမ္မတဆီကိုအတနာခံစာပေးပို့လိုက်တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းခွန်လိတ်ကပြောပါတယ်။ဆောင
်ရွာထဲမှာမြန်မာစစ်တပ်ကနေပြီးတော့မှအင်အား900လောက်တက်ဆွဲထားတယ်။ရွာသားတွေကလည်းရွာတွေလည်းမပြန်နိုင်ဘူး။သူတို့လေယာဉ်တွေလည်းစိုက်ပျိုးလို့မရဘူး။ပြစ်ပြီးသွားတဲ့ခံနေပါလေကျင်းသွားလေလည်းရှိတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်ကိုပေါ့နော်ဒီစစ်တပ်ကနေပြီးတော့သူတို့ရဲ့စစ်သားတွေကိုရွာထဲကနေဆုတ်ခွာပေးဖို့နဲ့ပြီးရင်ဒီပြစ်ပြီးသွားတဲ့လေယာဉ်တွေဆုံးရှုံးသွားတဲ့ဒီပစ္စည်းတွေတော်တော်စီးပြီးဖို့အစမခံစားတောင်းခဲ့ရရှင်ဟုတ်ကဲ့မနေ့ကပြလိုက်တယ်ရှင်မနေ့ရက်တည်းပတ်ပြီးတော့မ
ှအတနာခံစားမိတူကိုဒုတိယသမ္မတဦးဆိုင်မောက်ခံကာကွယ်ရေးဦးစီးချုပ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရှမ်းပြည်နယ်ဝန်ကြီးချုပ်ရှမ်းပြည်နယ်ကစစ်တိုင်းမှုတွေနိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်တွေစီကိုလိမ့်မှုပေးပို့ခဲ့ပါတယ်။ဒီအတနာခံစာပေးပို့ဖို့ကိုပြီးခဲ့တဲ့လလယ်လောက်ကစတင်ပြီးရွာသားတွေစီကလက်မှတ်ကောက်ယူစုဆောင်ခဲ့တာဖြစ်ပါတယ်။စာပေးပို့ချိန်မှာတော့ရွာသူရွာသား200ကျော်လောက်ပါဝင်လက်မှတ်ရေးထိုးခဲ့တယ်လို့နန်းခွန်လိတ်ကပြောပါတယ်။ကျေးသီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်အောင်ဆိုင်ပိုင်းကတော့ဖားဆောင်ရွာကတင်းရှောင်နေတဲ့ဒေသခံတွေဟာဒီနှစ်မိုးရွာသီမှာလေယာစိုက်ပျိုးလို့မရတာကြောင့်နောက်နှစ်အတွက်ဝန်းစာခက်ခဲနိုင်တယ်လို့လည်းသုံးသပ်ပါတယ်
။အစိုးရကရွာထဲမှာတက်ဆွဲထားတဲ့ဟာပေါ့ရွာထဲရှိနေတဲ့တော့ဟိုရွာသားတွေကဟိုအိမ်မပြန်ရဲကြောင်းလေဘာမှတော့မဖြစ်ဘူးပေါ့ဒါမှစိုက်ပွဲဖြစ်လို့ရှိရင်ဒုက္ခရောက်မှာသလိုဆိုရွာထက်တွေကမပြန်ရဲလို့ဖြစ်နေဟိုအခုအချိန်နေရဆိုရင်အိမ်ကျန်တာတော့မှဟိုခြံဝင်းနဲ့ရှိတဲ့ရှင်းပြင်းရတယ်တော့မှမရှိနိုင်တော့လို့ဖြစ်နေတာပေါ့နောက်နေ့အတွက်ဘာမှရှိတော့လေဗျာကျွန်တော်တို့ဖက်မှမေစပါတို့ဘာတော့လဲလို့လို့မရဘူးအဲဆိုသူတို့ကနောက်နေ့အတွက်ဟိုဆန်းနေခါလဲမရနိုင်တော့ဗျာအခု
ရှမ်းပြည်နယ်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်တွေကြားမှာဇွန်လအကုန်ကကျေးဇီးမျိုးနယ်အတွင်ဖြစ်ပွားတဲ့တိုက်ပွဲတွေဟာဩဂုတ်လပထမပတ်အထိကြိုးကြားဆူဆူလို့ဆက်လက်ဖြစ်ပွားခဲ့ပါတယ် SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ညှိနှိုင်းခဲ့ပေမဲ့နှစ်ဖက်တပ်တွေကြားမှာစီရေးရတင်းမာတာတွေဟာဆက်လက်ဖြစ်ပွားနေခဲ့ပါတယ်ဒီလ25ရက်နေ့ကတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒူဥက္ကဋ္ဌအထွေထွေအတွင်းရင်းမှုနဲ့အဖွဲ့ဝင်12ယောက်ပါတဲ့ကိုယ်စားလှယ်အဖွဲ့ဟာဝါပြည်သွေးစည်းညစ်ညွေးပါတီ UWSP မိုင်းလာခေါ်မြို့သားဒီမိုကရေစီသွေးစည်းညစ်ညွေးတက်မတော် NDAA တို့နဲ့အတူနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒီဆွေးနွေးပွဲမှာနိုင်ငံတော်သမ္မတကကြည်သီမြို့နယ်ဖားဆောင်ရွာမှာစီရေးတင်းမာတာတွေမရှိစေဖို့အတွက်နှစ်ဖက်တပ်တွေကိုအဲ့ဒီနေရာကစုခွာဖို့ပြောခဲ့ကြောင်း SSA မြောက်ပိုင်းရဲ့အထွေထွေအတွင်းမှုဗိုလ်မှူးကြီးစက်ခွန်ဆိုင်ကပြောပါတယ
်သမ္မတကြီးကတော့တွေ့ပြီးတော့နောက်ဆုံးသူကစီဝေးပြီးတော့မှတပ်ဖို့နယ်ပယ်တွေရိုက်ပြီးတော့သမ္မတကြီးကတော့ပါတယ်ကျွန်တော်တို့အေးခင်ဗျားတို့ SSPB SSA ကလည်းဆုတ်လိုက်အဲ့ဒီမှာမနေနဲ့ဘမတံဘောပဲကလည်းထုတ်လိုက်ဒီမှာမနေကြနဲ့ဘယ်သူမှအဲ့ဒီမှာမနေကြနဲ့ပေါ့ဘလိုက်ရဲ့တဘောသားသူကအဲ့လိုပြောလိုက်ပါတယ်အဲ့ဒါတော့ကျွန်တော်တို့ပြန်ဆွေးနွေးမယ်လေဒီကော်မတီမှာတမရရဒီလိုတဘောရှိပါတယ်ကျွန်တော်ပြန်ဆွေးနွေးမှာပေါ့
SSA မြောက်ပိုင်းနဲ့အစိုးရကြားမှာ2012ခုနှစ်နှစ်ဆန်းပိုင်းကစပြီးအပြစ်ခတ်ရက်စဲခဲ့ပေမဲ့နှစ်ဖက်သဘောတူပြီးနောက်ပိုင်းတိုက်ပွဲပေါင်းအနည်းဆုံး100ကျော်လောက်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်မှာတော့ SSA မြောက်ပိုင်းအဖွဲ့အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT ကအစိုးရနဲ့အပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုဖို့အတွက်ဆွေးနွေးနေပါတယ်။လာမယ့်လကုန်ပိုင်းလောက်မှာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့လဲနှစ်ဖက်အဖွဲ့အစည်းတွေကညွှန်မှန်းထားကြပါတယ်
။ရှမ်းပြည်ဘက်ကတောင်သူလယ်သမားတွေရဲ့အခြေအနေကိုမိုးစော်စူးစီးတင်ပြပေးခဲ့တာပါ။မြမပြည်တဝန်းကတောင်သူလယ်သမားတွေကဘယ်လိုမျိုးအခက်အခဲတွေကြုံနေရသလဲဆိုတာကိုလည်းပြောပြပေးခြင်းပါတယ်။မြမနိုင်ငံမှာလေယာဉ်လုပ်ငန်းလုပ်ကိုင်နေတဲ့လယ်သမားအများစုဟာရာသီဥတုဒဏ်ကြောင့်သီးနှံပျက်စီးမှုအပါအဝင်အခက်အခဲပေါင်းများစွာကိုရင်ဆိုင်နေကြရတယ်လို့လယ်သမားအတိုင်းဝိုင်းကပြောဆိုနေကြပါတယ်။တဖက်မှာလည်းအစိုးရဘက်ကနေပြီးတော့လယ်သမားတွေကိုလယ်ယာမြေမှတ်ပုံတင်ပြီးမှသာအမတော်ကြီးချင်းငွေတွေကိုထုတ်ချီးမယ်ဆိုတဲ့ပုံစံကိုပြောင်းလဲကျင့်သုံးတာနောက်မျိုးကောင်းမျိုးတန့်စတဲ့ဒီနည်းပညာတွေကိုသုံးဖို့တွန်းအားပေးတာတွေရှိနေတာကြောင့်လက်ရှိမြမလယ်ယာလုပ်ငန်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းဆိုပါတယ်မြမလယ်ယာလုပ်ငန်းမှာဘလို့အခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါရှင်
2014စိုက်ပျိုးကာလဟာလည်းမိုးဖြက်လို့စပားတွေပျက်စီးရမယ်ခင်စိုက်နေပြီလို့မြမလယ်သမားအများစုကပြောဆိုလာကြတာပါ။ရာသီဥတုပြဿနာတွေမကဘဲနဲ့စိုက်စီးလို့ခေါ်တဲ့အမတော်ကြီးထုတ်ချင်းမှုအပိုင်းမှာလည်းဒီနေ့တွေအတွက်မရသေးတဲ့လယ်သမားတွေအတော်များများရှိနေတယ်လို့လယ်စိုက်တောင်သူတွေကဖွင့်ရပြောဆိုပါတယ်။လယ်ယာမြေမှတ်ပုံတင်တဲ့ဥပဒေပေါ်လာပြီးတဲ့နောက်မှာလယ်လုပ်သူတွေအနေနဲ့မိမိတို့ရဲ့လယ်မြေတွေမှာမှတ်ပုံတင်ပုံစံ9လို့ခေါ်တဲ့အတိအမှတ်ပြုလက်မှတ်ပါမှသာအမတော်ကြီးတွေထုတ်ပေးဖို့ရှိနေတဲ့အတွက်လယ်သမားတွေအခက်အခဲဖြစ်နေရတဲ့အကြောင်းထန်းတပင်မြို့နယ်မှာနေထိုင်ပြီးတော့နှစ်30ကျော်လယ်ယာလုပ်ငန်းလုပ်ကိုင်နေတဲ့လယ်သမားကိုအေးမြင့်ကပြောပါတယ်
ဒါကြီးရှင်ရအခုတော့ခုတောင်တရားခုဒုအတုမလို့ဘယ်လိုခက်ခဲကြီးနေလဲဆိုတော့အခုဒီတိုက်ပြုတ်ချင်းနေရသေးဘူးဘယ်လိုမရသေးလဲဆိုတော့နိုင်ငံတော်အနေပြီးတော့ဒုပုံစံခဏပေါ့နော်105လဲခေါ်တယ်ပုံစံခဏလဲခေါ်တာပေါ့နော်ဒီ105ခေါ်ပုံစံခဏကိုရှိရလူပဲထုတ်ပေးမယ်မရတဲ့လူမထုတ်ပေးဘူးဆိုတော့အခုချိန်ကြီးလက်ထက်ကိုမရသေးဘူးနော်အေးချင်းွေရတော့ဘူရောတော့ဒါလည်းဘယ်လိုလဲဆိုတော့ချင်းွေမရတော့ကိုတောင်သူတွေကအဲ့ဒါဆိုတော့ကြွေးရှင်ညားတာပေါ့ကွာဒီလိုတော့ဒီတောင်လူဘွားဆိုတော့နိုင်ငံတော်ကလုံလောက်မထုတ်ပြီးတဲ့အတွက်ပြင်မာရရဲ့ယူသွားတဲ့အတွက်ပဲဆိုတော့ကြွေးရှင်ညားတာပေါ့
ပုံစံခုနှစ်ပါမှလယ်သမားတွေကိုစိုက်စည်းထုတ်ချေးဖို့အစိုးရဘက်ကစီစဉ်ထားပြီးတော့ဒီပုံစံခုနှစ်ရဖို့အခက်အခဲကြီးမဟုတ်ပေမဲ့လယ်ယာမြေပိုင်ဆိုင်မှုရှင်းလင်းမှသာပုံစံခုနှစ်ထွက်တဲ့အတွက်လယ်သမားအများစုဟာဒီပြဿနာကိုရင်ဆိုင်နေရတဲ့သဘောရှိတယ်လို့မြန်မာနိုင်ငံစံစပါးလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ်
ပုံစံခုနှစ်ကိုပြနိုင်မှာဒါမှမဟုတ်ခုနှစ်ကိုတချို့ကြတော့လည်းမိတ်တူတွေပြရရလို့ဆိုတော့ကြိုးစားကြရတယ်နော်အဲ့ဒါတော့ဒီကတော့ပုံစံခုနှစ်ပြည့်ပြည့်စုံပြီးတယ်ဆိုရင်တော့လည်းပြဿနာမရှိပါဘူးမပြီးတဲ့နေရာဒီမှာတော့ပြဿနာဆက်လက်ရှိနေတော့နည်းနည်းခက်လာဆိုတော့ဒီ process ကတော့ဒီမှာတကယ်လို့ရင်တော့မခက်ဘူးပေါ့နော်သို့တော်လည်း area ကလည်းချေတယ်များတယ်နောက်တစ်ခုကလည်းသူတို့ရဲ့ပိုင်ဆိုင်မှုကလည်းခုန clear ဖြစ်ဖို့လိုတော့နော်ခါခါရှင်းနေတော့
နောက်ထပ်လယ်သမားတွေအတွက်စိန်ခေါ်မှုတစ်ခုကတော့ရာသီဥတုပြဿနာဖြစ်ပါတယ်။ဒီ2014မိုးရာသီမှာလည်းမြန်မာနိုင်ငံအနှံ့မိုးကြီးရေလျှံမှုတွေဖြစ်ခဲ့တဲ့အတွက်စိုက်ပျိုးရတဲ့စပားတွေဟာအထွက်တိုးဖို့ထက်အပြည့်အစည်းများမယ်ဆိုတဲ့သတင်းလည်းရရှိနေပြီလို့ဦးချစ်ခင်ကဆက်ပြောပါတယ်။ ဒီတော့ဆိုင်စီပြဿနာလေလုံးမဲ့သူတွေတစားတစားရှားပါလာတဲ့ပြဿနာအပါအဝင်ကျွေးမိရင်ဆိုင်ရတဲ့ပြဿနာတွေရှိနေခြင်းတစ်ဖက်မှာလည်းနှိပညာကိုတုံးပြီးတော့ရောဂါမျိုးတန်တဲ့စိုက်ဖို့ဆွေးရဝန်ကြီးဌာနဘက်ကအဓိကတိုက်တွန်းနေတာကိုလည်းတွေ့ရပါတယ်
ကျွန်တော်တို့ကလည်းဒရိုက်လောက်တာကတကယ်တမ်းဒီမျိုးကောင်းမျိုးမနေတုံးပြီးတော့တကယ်ဟိုစက်မှုတွေကစက်မှုကြောက်အောင်ပေါ့နော်အဲ့လိုတာဂက်နဲ့သွားတာဆိုတော့ဟိုပုံမှန်ကြီးကလည်းနည်းနည်းများလာတာရှိရပါတော့။လေယာစိုက်ပျိုးရေးဝန်ကြီးဌာနရဲ့စိုက်ပျိုးစီမံကိန်းဌာနဒုတိယညင်ကြိုင်မှုတူကပြောဆိုသွားခဲ့တာပါ။တရောင်900ရှစ်ချက်နောက်ပိုင်းကစလို့မြန်မာလေယာစိုက်ပျိုးရေးလောကဟာကောင်းတလဲဆိုးတလဲ ပြီးတော့လေလေသမားတွေကတော့သူတို့ရဲ့လေမြေတွေကိုပြန်ရရှိရဲလက်မော့ထွဲဆန္ဒပြနေရချိန်မှာပဲတစ်ဖက်မှာတော့လေရှိနေပြီမဲ့စိုက်ပျိုးစီးအပါဝင်အခြားအခက်ခဲတွေရင်ဆိုင်နေရတဲ့တောင်သူတွေကလည်းဒုနဲ့ဒီပြဿနာကိုယ်စီရင်ဆိုင်နေရတယ်လို့လေသမားကြီးလေးလာစောင့်ကြည့်သူတို့ဖြစ်တဲ့ကိုဝင်းစောလက်ကပြောပါတယ်ဒီသင်္ခါရလေသမားပေါ့နောက်တစ်ခုကတော့လက်ရှိပေါ့မြေရှိတယ်မြေရှိတယ်လို့ကမြေလ တရားစွဲခံရတာဒီနဲ့လို့ရှင်းဆိုင်နေရတာပေါ့လေသူကတော့အဲ့လမ်းဘောကကိုမစင်တော့ဘူးခုနရေရှိတဲ့လူတွေကြောက်လဲခုနတနည်းတခြားကျွဲရင်တော့ရရှားပါလာတယ်နောက်တစ်ခုစိုက်ပျိုးစရိတ်တွေကလည်းများလာတယ်နောက်ရာသူတို့ကလည်းဖောက်ပြန်လာတော့အဲ့နောက်တစ်ခုတစ်ဖက်မှာကြောက်လဲဒီစပါးစည်းကလည်းကျွန်တော်တို့ကအကန့်အသတ်နေပဲရောင်းနေရတယ်ဟိုအနေထားတစ်ခုအထိပမာဏတစ်ခုလောက်အထိပါပဲငြိမ်ငြိမ်သွားပြီးတော့ဟိုတနည်းနဲ့တနည်းနဲ့စပါးစည်းကဟိုတက်မလာဘူးကျဲကုန်စည်းတုံးတွေတက်လာပြီးပဲစပါးစည်းကတက်မလာဘူးဟောလားအဲ့လိုအနေထားမျိုးမှာဒီအထွေထွေစည်းကြီးကြီးမှုကိုဒီကဒီထွက်ကုန်ကိုရောင်းချရတဲ့ငွေတွေကမကမီတော့ဘူးအဲ့ဒီအဲ့ဒါတကယ်တည်းနဲ့လေသွားရတယ်ပါဖြစ်လာလဲဆိုတကယ်ဆင်းရဲတဲ့နှက်လာတယ်ပေါ့လေ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကပြည်စည်းသွားခဲ့တဲ့အစိုးရလေးလာဘက်အစည်းအဝေးအတွင်းမှာမြန်မာနိုင်ငံရဲ့လေယာကနတိုးတက်ရေလုပ်ငန်းတွေအဆင်ပြေစေဖို့မူဝါဒတွေချမှတ်ပြီးလှုပ်ဆောင်ပါလို့သမ္မတဦးသိန်းစိန်ကတိုက်တွန်းပြောဆိုသွားတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံလေယာကနတိုးတက်ရေအတွက်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ FAO လို့အဖွဲ့အစည်းတွေကကူညီပေးနေတယ်လို့ဂျပန်နိုင်ငံက JICA လို့အဖွဲ့အစည်းတွေ၊ QUICA လို့အဖွဲ့အစည်းတွေကလည်းဒီပညာအကူအညီတွေပေးနေပေမဲ့လယ်သမားအများစုအနေနဲ့တော့လက်တွေ့ထိရောက်အကောင့်တွေဖော်ဖို့ရုန်းကန်နေရဆဲဖြစ်တယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်ပါရှင်ဒီလိုမျိုးလဲသမားတွေရာသီဥတုဌာနနဲ့စိုက်ပျိုးဖို့အခက်ကြုံနေရသလိုပဲလဲရမြေတွေကိုတက်မြေအဖြစ်နဲ့တင်ခံရတဲ့လဲသမားတွေမှာလည်းအခက်ခဲတွေကြုံနေရပါတယ်ဒီလိုမျိုးတက်ကနေတင်ထားတဲ့မြေယာတွေကိုပြန်ရဖို့ကြိုးပမ်းရင်းနဲ့မန္တလေးတိုင်းစင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာဖြစ်ပွားခဲ့တဲ့ဒီရုံးရင်ဆန်ခတ်မှုအတွင်မှာရဲတွေဘက်ကနေရွာသားတွေကိုစူပူအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်5ခုလောက်နဲ့လက်ပံလှရဲစခန်းမှာအမှုဖွင့်ထားပါတယ်ဒီရွာသားတွေဘက်ကလည်းရက်ရွာမတည်ငြိမ်အောင်လှုပ်ဆောင်မှုနဲ့တာဝန်ရှိတဲ့ရဲတွေကိုပြန်ပြီးတရားစွဲဖို့ပြင်ဆင်နေပါတယ်အသေးစိတ်မအေးမာကပြောပြပေးပါရှင
်မန္တလေးတိုင်းစင်ကူမြို့နယ်ညောင်ဝင်းကျေးရွာကတောင်သူတွေကိုရဲတွေကတနက်တည်းနဲ့ပစ်ဖောက်ပြီးဖမ်းဆီးဖို့အတွက်ကြိုးစားခဲ့မှုတွေအတွင်းမှာရွာသားတွေနဲ့ရဲတွေကြားတင်းမာမှုတွေဖြစ်ခဲ့ပြီးရွာသားတို့တနက်တန်ရာရရှိခဲ့တာပါဒီဖြစ်စဉ်အတွင်းရွာသားတွေကတနက်နဲ့ပစ်ခတ်မှုတွေလုပ်ခဲ့တဲ့ရဲတွေကိုအရေးယူဖို့အတွက်တိုင်ကျက်ဖွင့်ခဲ့တယ်လို့ရွာသား၉ဦးကိုလည်းစူပူအောင်လှုပ်ဆောင်မှုအပါအဝင်ပုံမှတ်တင်နဲ့အမှုဖွင့်ထားတယ်ဆိုပြီးဒေသခံရွာသားတဦးကပြောပြပါတယ
်ကျွန်တော်တို့ကတိုင်းရင်းဟာဦးလေ၁၅ရက်နေ့မှာလက်ခံထားတယ်၁၅ရက်နေ့မှာပဲကျွန်တော်တို့ကရွာသားပေါ့ဗျာနော်၉ဦးကိုလည်း၁၅ရက်နေ့ကပဲသူတပ်ပန်လာရဲစခန်းကမှတော့တိုင်းကျဖွင့်ထားတယ်ဗျအဲပတ်စံနံပါတ်ကဟိုပါပေါ့363ပေါ့163ညင်းဆောင်14ပြည်မှုပုံမှပေါ့နော်အဲ့မှာခုနက303တို့333တို့48တို့49တို့ဒီလေ54တို့55ပါကူတို့ ਨੇ တရားစွဲထုတ်တာ
ရွာသားတွေကိုပုံမှန်49အကျိုးဖြည့်ဆည်းမှုပုံမှန် 905 ခါခွေစူပူအောင်လှုပ်ဆောင်မှုအပါအဝင်ပုံမှန် 5 ခုလောက်နဲ့အမှုဖွင့်ထားတာကိုတော့တရားရုံးတွေကလက်ခံကြောင်းပြောဆိုတာမရှိသေးပေမဲ့ရွာသားတွေဘက်ကလည်းအဲ့ဒီပုံမှတ်တွေနဲ့ပဲရဲတပ်သားတွေကိုပြန်ပြီးတော့တရားစွဲဆိုဖို့အတွက်လှုပ်ဆောင်နေတယ်ဆိုပြီးရွာသားတွေကိုရှေ့နေလိုက်ပေးတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်ရှေ့ပါသည်ရွာသားလေသမားတွေ55ခါခွေပါတက်ဆွဲဒီရဲတွေကိုလည်းတို့ကငါးငါးအခါဦးကျဆွဲအောင်လို့လုပ်ရမယ်လို့အလုံးစုံကလည်းခင်ဗျားဝပြည်ပြည်ကိုပြက်ကြအောင်စနတ်ဖောက်ပြီးတို့ဝင်တာကတို့မှလည်းတာဝန်ရှိရပဲလေရရတဲ့မှာအေးစင်းကြီးရရတဲ့ကိုဘာကြောင့်စနတ်ဖောက်ပြီးတို့ဝင်ရတာလဲဘာဖြစ်လို့အိတ်တွေကိုဝင်စီးပြီးတော့အချင်းလူတွေကိုစနတ်နဲ့ပြရတာလဲပြတဲ့အခါမှာမင်းလေးတယောက်ကပေါင်ကိုခြေကိုထိသွားတော့ဖြစ်တဲ့အဆင်မျိုးဆိုတာမင်းတော့ကြီးစံကိုလည်းလက်ကျန်ခဲ့တယ်တို့14 5ကျတော့ပေါက်တယ်ဆိုတာအိမ်ကနေပေါက်တာဆိုတာသိကြတယ် Kalau abis mah tangga wujud dia habis ada. Anjay je, semua kuring lah. Jadi hidup bayar itu tiada dia. Tahu mesti dia kuring. Sabi, dosa mana dia tu? Semua ni hidup sahaja bu. Hidup saja pun rumah dia ada udah cuma. Jadi jangan ni lembah, luar.
Amu pun kan ayah tu kau ni mah, tenan ni pihkan ayah lu seorang tu ni aze, tahu tu mula mila pawai mah le, mana le kerian tahu ya san seorang ni mah, sekuat kan ni aze pihde, tahu tu mula mila tu pihde macam jenuh ha, teman kuasa sekuat ayah me, cene le sini le lu le, yau dah ka sepiop ya mah le.
Teman ni bari lo, jenuh macam ni aku ya, dia si macam ni aro, si amal ni cinta ni tu.
Aku
ada.
จะเอาไปใช้ไม่เอาไม่รู้เกี่ยวเลยมาชิ้นนี้ก็เราจะไม่รู้ก้อนมันทุ่ยได้หรอเกี่ยวรู้ไม่ยากเลยวุ้นนะเดี๋ยวถ้าแกนี่ก็รอโอ้ไม่ได้จ้องยาเห็นใส่ตัวโบด้วยสีจ้องแต่เมื่อก็ติงท่าเลยมีอะไรเนี่ยปัดเดือดเปลี่ยนยาโบด้วยจูซายเนี่ยเดี๋ยวสวดสุขขนาดยาดูสังเอาสิบีไอ้ที่เดี๋ยวสวดสุขขนาดยาดูเรื่องก็ท่านสิบโบจูซายจีมาอย่างนี้สังขามุรีพี่บีอยู่หาตาโกหกอะไรคุณลุงอยู่ปุ่มมาดีเนี่ยมุ่งพึ
ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ညနေခင်းရဲ့မြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ19.25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီအကြာည6နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.25 32.51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါရှင်။
စီးရီးယားနိုင်ငံမှာအစိုးရနဲ့အစိုးရကစန့်ကျင်တိုက်ခိုက်သူတွေနှစ်ပတ်စလုံးကရှေ့တန်းစစ်မျက်နှာမှာမရေတွက်နိုင်တဲ့လူသားမျိုးနွယ်စုတွေအပေါ်ရာဇဝတ်ပြစ်မှုတွေကျူးလွန်နေကြတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ပိုတင်ဦးနေကထုတ်ပြန်တဲ့အစီရင်ခံစာထဲမှာစီးရီးယားအရေးကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ကစီးရီးယားနိုင်ငံတွင်းကစစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့ပြစ်ပကားတွေဟာစီးရီးယားနယ်နိမိတ်ကိုကျော်လွန်လာပြီးနိုင်ငံတကာနယ်နိမိတ်အထိရောက်ရှိလာတဲ့အကြောင်းထောက်ပြထားပါတယ်။ရုရှားဘက်ကစစ်ဖက်သွင်းကားတချို့ယူကရိန်းရှေ့ဘက်ကိုဝင်ရောက်လာခဲ့တယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရကပြောဆိုလိုက်ပါတယ်။ရုရှားလိုလားသူခွထရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့တိုက်ပွဲတွေဖြစ်နေတဲ့ဒေါညန့်စ်မြို့တောင်ပိုင်းမှာဒီရုရှားစစ်ကားတွေကိုတွေ့တာဖြစ်တယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရကပုတ်တဦးနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သတင်းတောက်ပီတာသီယိုကာတက်စာအမေရိကန်ပြည်အောင်စုကသူ့ရဲ့အင်စီအင်ကာနီမှာပြန်လည်ရောက်ရှိခဲ့ပါတယ်။စီးရီးယားအစွန်းရောက်အဖွဲ့တစ်ဖွဲ့ကသူ့ကို22လကြာဖမ်းဆီးထားတာကနေပြန်လွှတ်ပေးခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာအိမ်ပြန်ရောက်လာတဲ့အကြောင်းသူ့ရဲ့မိသားစုကပြောတာပါ။ Israel နိုင်ငံတရအဘိမျိုးကထွက်လာခဲ့ပြီးတဲ့နောက် New Jersey ပြည်နယ်ကနိုင်ငံတကာလေဆိပ်ကိုအင်ကာနီနေ့လယ်ပိုင်းမှာသူပြန်လည်ရောက်ရှိလာတာဖြစ်ပါတယ်။လူခွေလှရှားသူ3ဦးကိုထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်အစိုးရက BNN အစိုးရကိုပြစ်တင်ဝေဖန်လိုက်ပါတယ်။ယင်ကြောပိတ်ဆို့မှုနဲ့သူတို့3ဦးကို BNN ကထောင်ဒဏ်ချမှတ်လိုက်တာပါ။နိုင်ငံရေးအကျဉ်းသားဟောင်းတဦးစီကိုမော်တော်ဆိုင်ငယ်နဲ့တန်းစီပြီးတွားရောက်လေပတ်ခဲ့တာကြောင့်သူတို့တွေအခုလိုထောင်ဒဏ်ချမှတ်ခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးနဲ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုအောင်လင်ဦးနဲ့နန်းလောင်တို့ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Audrius Ricketts ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျွန်မစုမမ။အခုထုတ်လင်းပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲရေဒီယိုမြန်မာပိုင်းရဲ့ဒီနေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ Asia Set 7 ဂျိုတူကနေကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.